2022ခုနှစ်နှစ်သစ်ကိုရောက်လာပါပြီ။ကမ္ဘာတစ်လုံးမှာနေထိုင်သူလူပေါင်း 9.8 ဘီလီယံအတွက်ကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ကြောင့်ဒီနှစ်မှာတော့အရင်နှစ်တူလိုပျော်ပွဲရှင်ပွဲတွေလူမှုစုဝေးပွဲတွေနဲ့အားပါတဲ့အမကြိုဆိုနိုင်ကြပါဘူး။မြန်မာပါဝင်နိုင်ငံတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အကန့်အသတ်တွေကိုချထားကြပါတယ်။အိန္ဒိယမှာကမ်းခြေတွေမှာပါတီတွေမလုပ်ဖို့နဲ့တခြားခီးတော်ကန့်သတ်မှုတွေချထားတယ်လို့မြို့ကြီးတွေမှာရှိတဲ့ဟိုတယ်တွေအရက်ဆိုင်တွေကိုဒေသစံတော်ချိန်ည7:00မှာပိတ်ဖို့ညွှန်ကြားထားပါတယ်။2021နှစ်တစ်ကိုပထမဆုံးကြိုဆိုတဲ့နိုင်ငံတွေထဲမှာ Pacific သမုဒ္ဒရာကကျွန်းနိုင်ငံကလေးတွေနဲ့အတူဒေသရင်းအင်အားကြီးနိုင်ငံတွေဖြစ်တဲ့ New Zealand, Australia, Japan နဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်ပါတယ်။ New Zealand မှာ Auckland မှာမီးလှပြပွဲတွေနဲ့နှစ်တစ်ကိုကြိုဆိုခဲ့ကြပြီး Australia နိုင်ငံမှာတော့မီးလှနဲ့နှစ်တစ်ကိုကြိုလိရှိတဲ့ Sydney စိတ်ကမ်းမှာအရင်ကလူသန်းနဲ့ချီးပြီးလာရောက်စုဝေးလေရှိပေမဲ့အခုတော့နေအိမ်တွေကနေကြိုဆိုခဲ့ကြတာပါဂျပန်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူတိုးလာနေတဲ့အတွက်တိုကျိုမြို့တော်ဝင်ကနှစ်ဟောင်းကုန်နှစ်တကူရောက်မဲ့အချိန်ကိုစုဝေးမှတ်တမ်းတင်တဲ့ပွဲတွေမလုပ်ကြဘူးပန်ကြားခဲ့တယ်လို့နှစ်တကူငြင်းငြင်းသက်သက်ကြိုဆိုကြတာပါနှစ်တကူချိုးတဲ့ဂျာမနီနိုင်ငံဘရန်ဒန်ဘတ်ကိတ်ကမီးလှပြပွဲတွေလန်ဒန်မြို့သိမ်းစ်မြစ်ပေါ်ကမီးပြပွဲတွေလည်းဒီနှစ်မှာဖျက်သိမ်းထားပါတယ်မကြာခင်မှာအမေရိကန်နိုင်ငံမှာနှစ်တကျရောက်တော့မှဖြစ်ပြီးနယူးယောက်ကသမိုင်းဝင် Times Square ကနှစ်သစ်စုဝေးပြီးကောင့်တောင်းလုပ်တဲ့ပွဲအတွက်လဲလာရောက်စုဝေးမှုတွေမလုပ်ကြဘူးအတွက်တားမြစ်ထားပါတယ်